ပသိမ်ပညာရေးကောလိပ်ဆရာတက်တင်ဒီပလိုမာ21မြင်းဆောင်16ပညာသင်နှစ်အတွက်သင်တန်းသားခေါ်ယူရမှာကျောင်းသားကျောင်းသူပညာရေးချင်းသတ်မှတ်ချက်မှာတက်တူးထိုးထားတဲ့ကျောင်းသူကျောင်းသားတွေကိုလက်အင်ကမတန်ဆွမ်းတဲ့ကျောင်းသူကျောင်းသားတွေပိုလီယိုခြေဘူးလက်ဘူးခြေပွားလက်ပွားမျက်စိဆွေဆောင်ကျောင်းမြလုံးရှိတဲ့သူတွေအရက်၄ဘေ၈လက်မအောက်ကျောင်းသူကျောင်းသားတွေနေ့စဉ်နေ့နဲ့တိုင်းကိုယ်ကာယကြံ့ခိုင်မှုလေ့ကျင့်ခဲ့မလုပ်နိုင်တဲ့သူတွေနဲ့ကျန်းမာရေးမကောင်းတဲ့သူတွေကိုတင်းနှဲတယောက်ခွင့်မပြုကြောင်းထုတ်ပြန်ခဲ့တာနဲ့2016-2019ပညာသင်နှစ်အစိုးရနည်းပညာအထက်တန်းကျောင်းတွေအတွက်ခေါ်ယူရမှာလဲကိုလက်အင်ကတန်ဆွမ်းကျန်းမာသူဖြစ်ရမယ်ဆိုပြီးသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်တန်တွေကျေလောင်နေပါတယ်မတန်ဆွမ်းသူများပညာသင်ကြားခွင့်ရရှိရေးလှုပ်ရှားမှုကော်မတီရဲ့တွဲဖက်တွင်းရင်းမှု1ကိုရဲဝင်းကဒါဟာမတန်ဆွမ်းမှုကိုခွဲခြားတာဖြစ်ကြောင်း2015ခုနှစ်မတန်ဆွမ်းသူများအခွင့်အရေးဥပဒေအရခိုင်လုံတဲ့အကြောင်းပြချက်မရှိဘဲမတန်ဆွမ်းသူတွေကိုကျောင်းနေခွင့်မငင်းပယ်ရဆိုတဲ့ပြဋ္ဌာန်းချက်ရှိကြောင်းမြန်မာနိုင်ငံမှာခေတ်စနစ်တွေပြောင်းလဲလာချိန်မှာမတန်ဆွမ်းတဲ့သူတွေကိုအသေးစိတ်ပို့ပြီးခွဲခြားဆက်ဆံလာတဲ့အတွက်ကန့်ကွက်ကြောင်းပြောပါတယ
်ကျွန်တော်တို့ဒီမတန်ဆွမ်းမှုမှာ9 disability board မတန်ဆွမ်းမှုကြော့ကြောင်းနဲ့မတန်ဆွမ်းမှုနဲ့ serious disability board မတန်ဆွမ်းမှုပြတဲ့နဲ့မတန်ဆွမ်းမှုဆိုပြီးတော့လက်ငိုးကိုလည်းကျွန်တော်တို့သိပါတယ်အခုကကျွန်တော်တို့ဖြစ်နေတာမတန်ဆွမ်းမှုကြော့ကြောင်းနဲ့မတန်ဆွမ်းနေတာမှရေးပယ်တယ်ဆိုပြီးမတန်ဆွမ်းမှုပြင်းထန်တဲ့မတန်ဆွမ်းနေတာပုံပြီးတော့ပညာသင်ဖို့ကနောက်ပိုင်းကပုံပြီးခက်ခဲလာပဲဥပမာဆိုရင်ကျွန်တော်ဆိုရင်လည်းစက်ဘူးတက်ခွေရတယ်ဒီစင်အင်ဂျင်နီယာလည်းတောင်းပြီးတာပဲပိုလီယိုဂျိုင်းတော့တော့ရတယ်ပေါ့နော်အဲ့တော့အရင်ကတည်းကကျွန်တော်တို့တချို့သူတွေတက်ခွေရတယ်ဒါနဲ့ဒီကိမှာကျောင်းတော်တပ်ဝင်းကြီးပြည်ညာမှာဆိုရဲအဲ့လိုဆော့ဝဲတပ်ဝင်းထဲကောင်ကိုခေါ်ရတခါတည်းကိုလေးကတန်ဆွမ်းပြီးတော့တမန်ကြီးပြည့်စုံပြီးကြည့်ရပြီဆိုတဲ့အချက်ပေါ့နော်တမန်ကြီးပြည့်စုံတာကျွန်တော်တို့လက်ခံတယ်ဟုတ်တယ်ကိုလေးကတန်ဆွမ်းပြီးတော့ဒီတဲ့ဆိုရကိုလေးကပြည့်စုံတယ်ဆိုတာပုံပြီးတော့ discrimination ဖြစ်သွားပြီပေါ့နော်အဲ့လိုမျိုးအချက်တွေကထက်ပြီးပြည်ညာတဲ့ဆိုတဲ့အတွက်ဒီဟိုတင်ယူလိုက်တဲ့မတန်ဆွမ်းလို့တော့ကတန်းကြီးတဲ့ဒီတော့လူသားရစ်ပြတန်းကြီးတဲ့အလုပ်ရှိပြုတဲ့အတက်ပညာတွေမတင်ရဘဲနဲ့ကျွန်တော်တို့မတန်ဆွမ်းနေရဆယ်လဲပြီးတာလဲခုလား0.0ပဲယူလားဒါမှမဟုတ်ဘွဲမတက်လာရင်လည်းကို့ဘက်ကိုဟိုကတခြားအပြစ်မှလွတ်လွတ်ဘူးလားအဲ့လိုပြောတော့ဟိုတကယ်ပညာရှင်ဖြစ်လာပဲလေနိုင်ပြီးရောက်သွားတယ်မတန်ဆွမ်းရင်ဖြစ်လာကြတာများတာလဲပေါ့တော့အဲ့တော့ကျွန်တော်တို့ကခုလားတက်ခွင့်ရပြီးတော့ဘာသာရေးဆိုင်ရာလိုအပ်ချက်မှတပါဟိုတက်နိုင်တယ်တင်ယူနိုင်တယ်ကြောက်ပြီးဝိုင်းနေအလုံးလုံးလိုက်ခြင်းရှိတယ်မတန်ဆွမ်းနေလို့ကျွန်တော်တို့ပညာသင်ခွင့်ပေးရမယ်တက်တဲ့ဒါရရက်ကိုလည်းကျွန်တော်တက်ခွင့်ပေးရမယ်ပေါ့ကျွန်တော်တို့ကတော့အဲ့လိုမျိုးကောက်ချက်ကြပါတယ
်ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကခန္ဓာကိုယ်တန်ဆွမ်းမှုလိင်စိတ်ကွဲပြားမှုစတဲ့ကိစ္စတွေပေါ်မှာအခြေခံပြီးပညာသင်ကြားခွင့်မပြုတာကိုအပြင်းထန်ကန့်ကွက်ကြောင်းဒါဟာပညာရေးစနစ်အတွင်းခွဲခြားမှုရှိနေတာကိုပြသလိုက်တာပဲဖြစ်ကြောင်းလည်းပြောပါတယ
်ကျွန်တော်တို့ပညာရေးရဲ့အဓိကဒီမှတ်ချက်ကတော့ဒီပညာသင်ကြားဝင်မကောက်သင်ကြားတဲ့ပညာတွေမှာလူခွေရင်းနဲ့ငင်းချမ်းရေးကိုတိုးတက်မြင့်တင်အောင်လှုပ်ဆောင်မယ်ဆိုတော့လူခွေပညာချက်ထမှာရေးထားပါတယ်အခုလိုမျိုးခွဲခြားသတ်မှတ်ခြင်းကပညာရေးစနစ်တွင်မှာခွဲခြားမှုရှိတယ်ဆိုတာကိုကျွန်တော်ပုံမှန်ထင်ရှားစေတယ်အဲ့လိုလူမျိုးတွေကိုပဲခွဲသင်ကြားမှုမရှိဘဲနဲ့လှုပ်ဆောင်မယ်ဆိုလို့ရှိရင်ဒီပညာရေးစနစ်ပေါ်မှာလည်းကျွန်တော်ပြန်စဉ်းစားရမယ်အမှန်တကယ်ခွဲခြားမှုရှိတဲ့ပညာရေးကိုကျွန်တော်သင်ကြားတဲ့အနေအထားမျိုးရောက်နိုင်ပါမလားခွဲခြားမှုကိုအခြေခံတဲ့ policy ကြောင့်မလို့ဖြစ်လာလို့ရှိရင်တရားတွေကမှန်ကန်တဲ့အတွေးခေါ်ယူဆကိုဦးစားမပေးပဲခွဲခြားမှုဖြစ်စေတဲ့တောင်းသားလူငယ်တွေကိုပဲဖတ်ပြီးတော့ပို့ချပေးသွားမလားဒါပဲဖန်တီးပေးမလားဆိုတဲ့မေးခွန်းတွေထွက်လာစေနိုင်ပါလေခင်ဗျာ
မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဒေါက်တာဆိုင်းခိုင်မျိုးထွန်းကလည်းနိုင်ငံတကာမှာဘယ်သူမဆိုပညာသင်ကြားခွင့်ရတဲ့အနေအထားမှာအခုလိုခွဲခြားဆက်ဆံမှုမျိုးမဖြစ်တင်ကြောင်းနဲ့ဒီလိုခွဲခြားလိုက်တာဟာပညာနဲ့ပတ်သက်ပြီးလူအဆွမ်းအားရင်းမြစ်တွေဆုံရှုံမှာကိုစိုးရင်ရကြောင်းအစိုးရအနေနဲ့ဒါကိုပြန်လည်သုံးသပ်ဖို့လိုအပ်ကြောင်းပြောပါတယ်
။သူတို့လှုပ်ထားတဲ့ဟာကတော့တော့ရတော့လဲ discriminate လုပ်တဲ့ပုံဖြစ်နေတာတွေ့ရတာပါเนาะဒီဟာတကယ်တမ်းကျတော့ဖြစ်တင်မှုပေါ့เนาะဒါအခုဖြစ်မှာက education for all ဆိုပြီးပြောကြတာပါလေเนาะဒီဟာလေးတော့သူတို့တတ်နိုင်တော့ပြန်ပြီးတော့ပြင်ဆင်လိုက်ရင်ကောင်းပါပါဒီကတော့ပညာ yes ဆိုတာကကျွန်တော်တို့ကဟိုကပါမှာလဲဒီလိုပါပဲเนาะဘယ်လိုလူမျိုးမဆိုပညာရဲ့ထူးထူးချွန်ချွန်တက်မြောက်ပြင်ကြနိုင်တဲ့လူတွေလည်းရှိကြတယ်เนาะအဲတော့ဒီမိသားလေးကိုပြန်လဲသုံးသပ်ဖို့တော့လိုမှလို့ကျွန်တော်ယူဆပါတကယ်တော့လည်းတကယ်ဒီပါပညာရဲ့အရင်းမြစ်တွေပေါ့နော်ဆွာအရင်းမြစ်တွေကဆုံးရှုံးသွားမှလည်းဆိုးရပါဒီလိုမျိုးလုပ်ရတဲ့ဆိုတာဖြစ်တဲ့နာကတော့တကယ်ကိုနော်ဒီပညာရဲ့ကိုထိထိရောက်ပေါ့နော်ဒီသူကဒီကျွမ်းကျွမ်းကျင်ကျင်တင်ကြနိုင်ရင်ဒါပဲဒီကိုမျိုးဆိုတာခါအပ်တဲ့လူကြီးစားတာပဲကျွန်တော်
မြန်မာနိုင်ငံမှာတာမန်ចောင်းသားတွေတက်နိုင်တဲ့ញန်ဆွမ်းရှိပါရဲ့နဲ့အချို့ចောင်းအပ်ခွင့်ញင်းပယ်ခံရတာတွေចောင်းတွေမှာမတန်ဆွမ်းကလေးငယ်တွေအတွက်သွာလာရေးအဆင်ပြေစေမဲ့လမ်းတွေလုံမထားပဲလှေကားတွေသာရှိတာတွေစတာတွေကြောင့်မတန်ဆွမ်းကလေးငယ်တွေပညာသင်ယူခွင့်နှဲပါတာတွေကိုလည်းကြားသိရပါတယ်မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေရဲ့အခွင့်အရေးဥပဒေကို2015ခုနှစ်ဇွန်လမှအတည်ပြုပြဋ္ဌာန်းထားပြီးဥပဒေရဲ့အခန်း9မှာမတန်ဆွမ်းသူတွေရဲ့ပညာရေးမှာမတန်ဆွမ်းသူတိုင်းဟာအခြားတန်ဆွမ်းသူများဤသူပညာသင်ယူနိုင်ခွင့်ရှိပြီးသူတို့ကိုအခြေခံပညာကစပြီးတက္ကသိုလ်ပညာအဆင့်ထိသင်ယူနိုင်ဖို့သင်ယူညွှန်းနှန်းတွေနေရာထိုင်ခင်းတွေသာမကသွားလာဆက်သွယ်မှုဆိုင်ရာထောက်ပံ့တွေနဲ့သင်ထောက်ကူပစ္စည်းတွေရရှိရေးကိုပညာရေးဝန်ကြီးဌာနကအစီအစဉ်ချမှတ်ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်ဒါအပြင်ကျောင်းပညာမသင်ယူနိုင်တဲ့မတန်ဆွမ်းသူတွေအတွက်တီးတန့်ဖွင့်လှစ်သင်ကြားပေးတဲ့အထူးပညာရေးအစီအစဉ်ကျောင်းပြင်ပပညာရေးအစီအစဉ်နဲ့အသက်မွေးဝမ်းကြောင်းပညာရေးအစီအစဉ်တွေကိုဆောင်ရွက်ပေးရမယ်လို့လည်းဥပဒေမှာပါရှိပါသေးတယ်။2010ခုနှစ်နောက်ဆုံးကောက်ယူထားတဲ့မတန်ဆွမ်းဥယျာဉ်စီရင်အရာမြန်မာနိုင်ငံမှာမတန်ဆွမ်းသူဥယျာဉ်2,000-3,000ခွဲရှိပြီးအခြေအနေမျိုးမျိုးအရကျောင်းလုံးဝတက်ခွင့်မရတဲ့မတန်ဆွမ်းဥယျာဉ်53ရာခိုင်နှုန်းရှိကပညာတတ်ဘွဲ့ရမတန်ဆွမ်းဥယျာဉ်က2ရာခိုင်နှုန်းအောက်မှာရှိကြောင်းသိရပါတယ်။မြန်မာနိုင်ငံဟာလက်ရှိအခြေအနေမှာအာဆီယံနိုင်ငံတွေထဲမှာမတန်ဆွမ်းသူတွေရဲ့အခွင့်အရေးအနည်းပါးဆုံးနိုင်ငံ3နိုင်ငံထဲမှာပါဝင်နေပြီးမတန်ဆွမ်းကလေးငယ်အရေးအတွက်ထက်ဝက်ကျော်အားလဲကျောင်းပညာရေးကိုမရနိုင်ဖြစ်နေတယ်လို့မတန်ဆွမ်းအခွင့်အရေးလှုပ်ရှားသူတွေကပြောဆိုထောက်ပြနေကြပါတယ်ရှင်။